Ukraine ကိုကျူးကျော်တိုက်ခိုက်တာကြောင့် Russia ရဲ့ထွက်ကုန်တွေကိုအနောက်နိုင်ငံတွေကမဝယ်ဘဲပစ်ပယ်ထားချိန်မှာတရုတ်က Russia ရဲ့ကြောင်မီးတွေကိုမနှစ်ကတဲ့14ရာခိုင်နှုန်းတိုးပြီးလျှော့ဈေးနဲ့ဝယ်ယူခဲ့ပါတယ်။ဒါဟာ9နှစ်လောက်အတွင်းအမြင့်ဆုံးတင်သွင်းမှုလည်းဖြစ်ပါတယ်။ဒီနှစ်ဇွန်လထဲမှာ Russia စီကကြောင်မီးတွေတန်ချိန်6တန်းကျော်ထိတိုးမြှင့်တင်သွင်းလာတာဖြစ်ပြီးပြီးခဲ့တဲ့လတုန်းကတော့တန်ချိန်9တန်းခွဲလောက်ဝယ်ယူခဲ့တယ်လို့ GACC တရုတ်ဆွေအကောက်ခွန်ဌာနစင်းတွေမှာစနေနေ့ဖော်ပြပါတယ်။ဤဥရောပသမဂ္ဂရဲ့ Russia စီကကြောင်မီးတွေတင်ပို့မှုရပ်ဆိုင်းမှုမလုပ်ခင်ကတည်းကအနောက်နိုင်ငံတွေကရုရှားစီကကုန်တွေကိုမဝယ်ပဲရှောင်နေကြတာဖြစ်ပါတယ်။ဒါကြောင့်ရုရှားနဲ့ရုရှားကတရုတ်နဲ့အိန္ဒိယကိုဈေးအကြီးအကျယ်လျှော့ပြီးရောင်းလာတာပါ။အရင်တည်းကတင်သွင်းနေကြအော်စတြေးလျကြောင့်မိတွေကဒဏ္ဍာန်ကိုဒေါ်လာ210ကျော်ပေးနေရချိန်မှာရုရှားက150လောက်နဲ့ရောင်းချခဲ့တာလည်းဖြစ်ပါတယ်။တရုတ်ကုန်တဲ့တချို့ကတော့ရုရှားစီကကြောင့်မိတွေပို့ပြီးဝယ်နိုင်မယ်လို့မျှော်လင့်နေကြတာဖြစ်ပြီးဒါဟာဆောင်းရာသီမှာတရုတ်နိုင်ငံမြောက်ပိုင်းအတွက်လိုအပ်တာကြောင့်တူလောင်ထားနိုင်မှုဖြစ်ပါတယ်။တရုတ်ကကြောင့်မိတွေကိုအင်ဒိုနီးရှားစီကဝယ်ယူတာပါဝေရာဖြစ်ပြီးတော့အင်ဒိုနီးရှားကြောင်မီးသွေးကဈေးတိမ်မကြည့်ပေမဲ့အရေးသွေးတော့တိတ်မကောင်းပါဘူးအခုချိန်မှာတော့အင်ဒိုနီးရှားကတင်သွင်းမှုကိုမနှစ်ကတည်းကရာခိုင်နှုန်း40%လို့ဩစတြေးလျစီကတော့လုံးဝမဝယ်တော့ဘူးလို့အောက်ကောက်ခွန်ရှင်းမှာဖော်ပြပါတယ်